ဒီကနေ့ဒီတိုက်ပွဲတွေဆက်ဖြစ်နေတဲ့ကိုကန့်ဒေသမှာအစိုးရတပ်တွေကသာထိုးစစ်ဆင်နေတာကိုရပ်လိုက်မယ်ဆိုရင်ကိုကန့်ဒေသစစ်ပွဲတွေရပ်ဆဲသွားမှာဖြစ်ပြီးအပြစ်ရငင်းငန်းကြီးကိုဆွေးနွေးသွားနိုင်မှာဖြစ်တယ်လို့အစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ MNDAA ကိုကန့်တပ်ဖွဲ့ကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်ကိုကန့်တပ်ဖွဲ့တွေကသာတိုက်ပွဲကိုရပ်ပြီးငင်းငန်းကြီးရအောင်ငင်းငန်းကြီးစလှုပ်ဆောင်မယ်ဆိုရင်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်နိုင်မယ်လို့ပြည်ထောင်စုငင်းငန်းရေးလုပ်ငန်းကော်မတီ UPWC အကြီးအကဲဝန်ကြီးဦးအောင်မင်းကစနေနေ့မှာပြောကြားလိုက်တာပါကိုကန့်ဒေသမှာဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ MMDAA ကိုကန့်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းက VOA ကိုပြောပါတယ
်ပြောနေတိုင်းလို့တနေ့ချင်းနဲ့လမ်းပစ်တယ်ဒီနေ့မနေ့လည်းလမ်းပစ်နေတာပဲတနေ့ချင်းနဲ့ပူတော်စိတ်လာသေးရဲ့ကျွန်တော်တို့ပြောသလိုအခုကျွန်တော်ကနေအပြစ်ရပါဆိုတော့ကျွန်တော်ငကူကလေးရက်နေတဲ့ပတ်စံခန့်စစ်ပဲကျွန်တော်တိုက်နေရပါတယ်။သလောဆယ်မှာတို့ကပဲတိုက်စစ်ထိုးစစ်စင်တာပါ။ဟု
တ်ကဲ
့။အဲ့တော့ကျွန်တော်တောင်းပန်ပြီးပြောရမယ်ဆိုလည်းရပါတယ်။ဆိုတော့တက်မတော်ခဲ့နေပြီ။နည်းနည်းလေးရှော့လိုက်ရက်လိုက်ရင်တော့တိုက်ပွဲမှာဖြစ်တော့ပါဘူးခင်ဗျာ။လက်လက်ကြီးနဲ့မပစ်ဘူး။အဲ့ဒီနေပင်ကြီးတယ်လည်းမထိုးဘူးဆိုရင်တော့အဲ့ဒီတော့တိုက်ပွဲလုံးဝမရှိပါဘူး။ငကူခဲကကျွန်တော်နေရာမှာကျွန်တော်နေနေတာကိုတို့ကလာပြီးတော့သိုးတော့ပါ။
ပြည်ပကဖြစ်နေတဲ့ဒေသကတပ်ဖွဲ့တွေနဲ့နိုင်ငံရေးဆွေးနွေးပွဲလုပ်နိုင်ဖို့ဆိုရင်ကိုကန့်တပ်ဖွဲ့တွေကသူတို့စခဲ့တဲ့တိုက်ပွဲကိုအရင်ရပ်ပေးဖို့လိုကြောင်းဝန်ကြီးဦးအောင်မင်းကပြောခဲ့တာကိုအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။တတိုင်းပြည်လုံးအတိုင်းအတာအပြစ်ခတ်ရရေးစာချုပ် NC ကိုတိုင်းသားလက်နက်ကန်16ဖွဲ့နဲ့ပဲစတင်လှုပ်ဆောင်သွားမယ်လို့ UPWC အကြီးအကဲဝန်ကြီးဦးအောင်မင်းစနေနေ့မနေ့တုန်းကရန်ကုန်မြို့မှာပြောကြားလိုက်တာပါ။အစိုးရတပ်ဖွဲ့တွေနဲ့လက်ရှိတိုက်ပွဲဖြစ်နေတဲ့ MNDAA ကိုကန့်တပ်ဖွဲ့AA ရခိုင်တပ်မတော်နဲ့ TNLA တောင်းပလောင်တပ်ဖွဲ့တွေကိုတော့နောက်ချံအဖွဲ့တွေအဖြစ်နောက်မှဆွေးနွေးသွားမှာဖြစ်တယ်လို့ဦးအောင်မင်းကပြောဆိုခဲ့တာပါအစိုးရနဲ့လက်ရှိတိုက်ပွဲဖြစ်နေတဲ့တိုင်းသာလက်နက်ကင်၃ဘွဲ့နဲ့ UPWC တို့ကြား bilateral လို့ခေါ်တဲ့နှစ်ဦးနှစ်ဖက်သဘောတူညီထားတာမျိုးမရှိသေးဘူးလို့ UPWC ဘက်ကပြောနေပေမဲ့ကိုကန့်တပ်ဖွဲ့ဟာ NCCT တနိုင်ငံလုံးအပြစ်ရရေးညှိနှိုင်းမှုအဖွဲ့ထဲမှာငိုကလေးကပါဝင်လာခဲ့ကြောင်းMNDAA ဦးထွန်းမြတ်လင်းကပြောပါတယ်
ကျွန်တော်အဖွဲ့ကကိုအရင်ကတည်းကရှိနေတဲ့အဖွဲ့ပါပြီးတော့ဒီ NCCT တို့သူတို့ကစပြီးတော့ညှိနှိုင်းတဲ့အချိန်မှာကတည်းကကျွန်တော်အဖွဲ့နာမည်ပါပါတယ်ခင်ဗျဆိုတော့တကယ်ကိုတဘောရာကြီးကြီးနဲ့စိတ်ရင်းစေတရာမန်နဲ့လှုပ်ကျင်နေဆိုရင်ပေါ့ဗျာအဲ့ဒါဆိုရင်တော့ဒီဥစ္စာတွေကိုကျွန်တော်သွားပြီးတော့ရှင်းနေကြမလို့ဥစ္စာပဲဗ
ျကိုကန့်တက်ဖွဲ့အနေနဲ့အပြည့်ရညဉ့်ညံ့ကြီးကိုလိုလားတယ်ဆိုတာသမရဦးသိန်းစိန်ထံအိတ်ဖွင့်ပေးစာရေးသားပေးပို့ခဲ့ပြီးအပြစ်ရရေးဆွေးနွေးဖို့အမြဲတမ်းအဆင်သင့်ရှိကြောင်းဦးထွန်းမြတ်လင်းကပြောပါတယ
်ဒီသမရကြီးထံကိုကျွန်တော်အိတ်ဖွင့်စာရေးထားတာရှိပါတယ်အဲ့မှာလည်းကျွန်တော်လည်းပြောပါတယ်ကျွန်တော်ကကျွန်တော်ဒီနိုင်ငံတော်နဲ့ပူးပေါင်းစဉ်တုန်းကကျွန်တော်ရဲ့ဒီလှုပ်ဆောင်ချက်တွေကိုပြန်ပြီးတော့တတိယစီချင်ပါတယ်ဆိုတော့လည်းကျွန်တော်ပြောခဲ့ပါတယ်ခင်ဗျာကျွန်တော်ဒီ89ခုနှစ်ကတည်းကနိုင်ငံတော်ရဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာကျွန်တော်ဆက်ဆက်ဝင်ဝင်လုပ်ခဲ့ပါတယ်ဆိုတော့ကျွန်တော်ကနေဒီငင်းချင်းစပြီးတော့ယူလိုက်မှပဲအနောက်နေ16ဖွဲ့လိုက်လာပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်ရဲ့နာမည်ကသူဒေတာတက်လို့နာမည်မှတ်ခံရပါတယ်ခင်ဗျနောက်တစ်ခုကတော့ဒီမွေးစီဝါတက်ဖြစ်ရေးမှလည်းကျွန်တော်လည်းတစ်သက်ဝင်ဝင်လုပ်ခဲ့ပါတယ်ဒီနိုင်ငံတော်အတွက်လည်းကျွန်တော်ကုန်စီစွာနဲ့ဝင်ဝင်ကြွကြွနဲ့နိုင်ငံတကာကိုကျွန်တော်ကြီးညာနိုင်ခဲ့ပါတယ်2012ခုနှစ်မှာပိန်ပါပြီးတော့ရေးနိုင်ပြီဆိုပြီးတော့မှအဓိကကျွန်တော်အရင်ကတည်းကလည်းတို့နဲ့ဒီနိုင်ငံတော်ဆိုရနဲ့အဲတော့ကဒီစစ်ဆိုရနဲ့ပေါ့ဗျာဆက်ဆံမှုပါတယ်ဒီငင်းချေးကိုကျွန်တော်လည်းလိုလားတယ်ဆိုတာကိုတို့ကလည်းသိပါတယ
်မေလာဇန်ပိုင်းရှမ်းပြည်နယ်ပန်ခမ်းမှာလုတ်တဲ့လက်နက်ကင်တိုင်းရင်းသားများထိပ်သီးညီလာခံမှာလေတိုင်းရင်းသားအဖွဲ့အားလုံးနဲ့အပြည့်ရစဲနိုင်မှသာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့ NC စာချုပ်ကိုသဘောတူလက်မှတ်ရေးထိုးနိုင်မယ်လို့တိုင်းရင်းသားကောင်းဆောင်တွေသဘောထားရှိခဲ့ကြကြောင်းဦးထွန်းမြတ်လင်းကပြောပါတယ
်အဲဒီပန်စာထိပ်သီးညီလာခံပြီးတော့လေအားလုံးတပေါင်းတစည်းတည်းလောက်ကြမယ်လို့ဆိုတော့ကျွန်တော်နားလည်ပါတယ်အဲ့လိုကျွန်တော်တွေ့ရပါတယ်ဆိုတာလူတိုင်းလူလူလည်းအဲ့လိုပဲကျွန်တော်ငြင်းချင်းလို့ရပါတယ်ဒီစစ်ကိုမလိုလားပါဘူးဆိုတာပေါ်လွင်ပါတယ်အဖွဲ့တိုင်းလူလူအဲ့လိုပါပဲဆိုတော့ကျွန်တော်လည်းဒီပြည်တော်စုတဲကမိသားစုဝင်တစ်ခုဆိုတာကိုမမိတ်ပါနဲ့လို့အထူးသဖြင့်ပမာတိုင်းနာညီကိုတွေကျွန်တော်ကိုပိုနားလည်လာပြီလို့ကျွန်တော်ကတော့မျှော်လင့်ပါတယ်ခင်ဗျနောက်မှရင်ကျွန်တော်ကနိုင်ငံသားသားလို့လို့ပါလို့ဖြစ်နေပါတယ်အဲ့ဒါကျွန်တော်အရင်ခံစားရပါတယ်ခင်ဗျ
မြန်မာအစိုးရတပ်တွေဟာရှမ်းပြည်နယ်လောက်ကန်မြို့အရှိမြောက်ဘက်ချမ်း9မိုင်လောက်အကွာကနမ်တင်းမှန်တောင်ကျောတစ်လျှောက်မှာရှိတဲ့ကိုကန့်တပ်ဖွဲ့တွေကိုဒီကနေ့မှာထိုးစစ်ဆင်နေတာဖြစ်ပါတယ်ခင်ဗျာ